ယူကရိန်းရှေ့ပိုင်းဒွန်ဘတ်စ်နဲ့တခြားနေရာတွေမှာတိုက်ခိုက်နေတဲ့ရုရှားတပ်တွေကိုပြစ်မှတ်ထားဟန်တာဖျက်ဆီးနိုင်မှုအတွက်ရည်ရွယ်ပြီးတော့အမေရိကန်ကယူကရိန်းကိုနောက်ထပ်စီးရီးကူညီတွေပေးမယ်လို့ကြေညာလိုက်ပါတယ်။အလွယ်တကူရှေ့ပြောင်းဖြစ်ခတ်နိုင်တဲ့အဆင့်နဲ့ HIMARS လက်နက်ကြီးနောက်ထပ်၄ခုနဲ့အရင်ကယူကရိန်းကိုတခါမှမပို့ပေးဘူးသေးတဲ့155မမလက်နက်ကြီးကြီး1000အပဝင်ယူကရိန်းအတွက်ဒေါ်လာ300,000,000အကူအညီတွေထပ်ပေးမယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။ဒါယူကရိန်းအတွက်ရန်သူပြစ်မှတ်ကိုအတိအကျပြစ်ခတ်နိုင်စွမ်းရှိတဲ့လက်နက်တွေကိုပေးရတာဖြစ်တာကြောင့်ထိရောက်မှုရှိနိုင်တယ်လို့ဒွန်ဘတ်စ်ဒေသတိုက်ပွဲအတွက်ယူကရိန်းကိုအကူအညီပေးမှုမှာတိုးတက်မှုရှိလာနိုင်တယ်လို့ပြောပါတယ်။အဓိကယူကရိန်းတပ်သားတွေဆက်လက်တိုက်ပွဲဝင်နေမှုဖြစ်ပြီးယူကရိန်းနေဟာဆက်ပြီးတိုက်ခိုက်နိုင်စွမ်းရှိတယ်ဆိုတော့ရုရှားတွေတိဖို့ကအရေးကြီးဆုံးဖြစ်တယ်လို့ပြောပါတယ်။ယူကရိန်းနေကအရင်ကအမေရိကန်တွေပို့ပေးတဲ့ HIMARS လက်နက်ကြီး၈လက်ကိုတွဲသုံးပြီးဒွန်ဘတ်စ်မှာရုရှားထိုးစစ်ဆင်မှုကိုနှိမ့်ကွင်းအောင်လုပ်နိုင်ခဲ့တယ်လို့ပင်လယ်ခွေ့ဒေသမှာလည်းရုရှားတပ်တွေကိုထိန်းထားနိုင်တဲ့အတွက်အမေရိကန်ရရှိတွေကထီထူပါတယ်။ဒီစစ်မြေလက်နက်တွေသုံးဖို့အတွက်ယူကရိန်းတပ်သားတရာကျော်ကိုတင်နန်းပေးထားတာလည်းဖြစ်ပါတယ်။